83ခုနှစ်ပြာဇူလာပြည့်ကျော်6ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ22ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောတီဘောမြို့နေကွယ်လွန်သူမိခင်ကြီးဒေါ်နွဲ့နွဲ့ဤ22နှစ်ပြည့်အာရုံစု၍ကိုသက်အောင်မနန်းမေသူအောင်ဦးဆိုင်ရွှေလှကိုမျိုးစုံရောင်းဝယ်ရေးမိသားစုတို့ဤစင်ရင်ကျင်းပပြုလက်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်း၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားကြီးတော်ခြေတော်စုံဥခတ်၏ယူသည်စွာရှောက်ထားအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာပြီကျော်6ရက်2022ခုနှစ်ဇန်နဝါရီလ22ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်အမ္ဘာပါဠိထေရီမ၏ပါရမီဘဝနှင့်နောက်ဆုံးနေ့ရက်များအမ္ဘာပါဠိဆရာအဝိဓမ္မထင်ရှားတဲ့ရှုပ်ဆင်းလှပပြီးတော့အဆိုအကကျွမ်းကျင်လိမ့်ပါတဲ့ဝိသာလီကနာမည်ကြီးအမျိုးသမီးတူပဲသူ့ဘဝဇာလောင်းကလည်းအဝိဒ္ဓမှတ်သားစရာကောင်းတယ်အိန္ဒိယနိုင်ငံမှာအမ္ဘပါဠိဆိုတဲ့ဝတ္ထုထုတ်ဖူးတယ်လို့ထင်တယ်သိသေးချာချာတော့မမမိဘူးယာဟုလသံဃိစီဆိုတဲ့စာရေးဆရာပဲရေးသလားအမပါဠိပမပြေမှာဘာသာပြန်နာလဲတွေ့ဘူးတဲ့ပေါ့စိတ်ဝင်တဲ့စားမဖတ်ဘူးတော့နာမည်တွေတော့မှတ်မိဘူးအဲ့ဒီအမ္ပပါဠိဆိုနာမည်ကြီးပဲဗုဒ္ဓဆိုတဲ့ရှုရှင်ရိုက်တဲ့ထဲမှာလည်းပဲအမ္ပပါဠိအကြောင်းပါတယ်ပေါ့ထင်ရှားတာပြောရမယ်ဆိုရင်အဲ့ဒီအမ္ပပါဠိဟာဝေဒာလိပြီးမှအလုံးနာမည်ကြီးတဲ့အမ္ပပါဠိနောက်ဆုံးမှာဘိက္ခုနီဘုရားနဲ့ပြိနိဗ္ဗာန်ပြုသွားတယ်အဲ့ဒီစကြောင်းကိုဒီနေ့မှတ်သားကြရအောင်သူကိုယ်တိုင်ပြန်ပြောပြတဲ့အမပါဠိထေရီအပဒါနကျမ်းမှာလာတဲ့အပြင်ပိရိကစာပေမှာအမပါဠိအကြောင်းနဲ့ပတ်သက်ပြီးတော့ရေးသားထားတာလေးတွေဖြည့်ဆွတ်ပြီးတော့အကျဉ်းချုပ်ခေါ်မှာဖြစ်ပါတယ်သူဘုရားသူစပြီးတော့ပြောတာတော့ယောရန္တိဖုတိတာဝေလောဖုတ်တော်နာမမဟာမုနိဝိပတိမြတ်စွာဘုရားမပွင့်ခင်ဝိပတိမြတ်စွာဘုရားရဲ့ရှေ့ကပွင့်နေဖရာဖုတ်တာဖုတ်တာဖရာရှင်လို့ခေါ်တယ်เนาะအဲ့ဒီဖုဒ္ဓအမည်ရှိတဲ့ဖရာသခင်ကိုရမြတ်ရဲ့လက်ထက်တော်မှာသူပါရမီဘွားကိုစတင်ခဲ့တာဖြစ်တယ်။ဝိပတိမြတ်စွာဘုရားတို့က60တကဘာအဲ့60တကဘာထဲမှာဖုဒ္ဓမြတ်စွာဘုရားရှင်ပွင့်တော်မူတဲ့အချိန်မှာသူလူလာဖြစ်တယ်။အဲ့လူဖြစ်ုံနဲ့မကဘူးသူကတတဟံပခိဏီအာသိန်အစာရင်ခတ္တိယကုလေမိမြုပ်မင်းနွယ်မှာမွေးဖွားပြီးတော့ဖုဒ္ဓဖရာရှင်ရဲ့နှမတော်ဖြစ်ခဲ့တာသူသူပါရမီစဘွားကအဗဓမ္မကြီးကျယ်မြင့်မြတ်တယ်လို့ပြောမှာ ဘုရားဖျားရှင်ရဲ့နမရောဖြစ်ခဲ့တယ်တတ္တဓမ္မံသူနေတဝဟံဝိပဒနေနစေတတာဘုရားဖျားရှင်ရဲ့တရားဓမ္မတွေကိုကြားနာပြီးတော့တရားတရားတွေဖြစ်လို့အလွန်ကြီးညိုသရာပွားတဲ့အနေနဲ့မဟာဒါနံတရိတ်တဝနာပဋ္ဌယိရူပတံပရံအဲ့ဒီမှာကြီးညိုသရာဖြစ်ပြီးတဲ့အခါအလူဒနာအကြီးကျယ်လှူဒန်းပြီးတော့သူဆုတောင်းတာပါတော့ဆိုရင်ပဋ္ဌယိရူပတံပရံရုပ်အစင်းရဲ့ပြည့်စုံမှုကိုဆုတောင်းခဲ့တာဒါကြောင့်ကုသိုလ်ကောင်းမှုလုပ်ပြီးဆုတောင်းတာသိအရေးကြီးတယ်ပေါ့နော်ထူတောင်းတာအရေးကြီးတယ်တာမို့လို့ဒီကနေ့ခေတ်မှာတော့ဣဒံမေပုံညာနိဗ္ဗာန်တ္တပစ္စယဟောတုဆိုပြီးနိဗ္ဗာန်မေဘုန်းကြီးတွေကချပေးကြတာလိုက်ဆိုကြတယ်ဆူတော်မှသွားလို့ရှိရင်လည်းဒုက္ခရောက်တတ်တာပေါ့နော်ဩမရန္တီတို့ဆိုတော့ဆူတော်မှလိုက်လို့သူများကိုဒုက္ခပေးတယ်ဆူတော်ခေမကတထေသာတို့ဆိုလည်းသူများကိုဒုက္ခပေးတယ်ဆူတော်မျိုးတွေအခုလေအမဘာလိကဘာစုတောင်းလို့ဖះနမရောဖြစ်ပြီးတော့နိဗ္ဗာန်စုမတောင်းဘူးသူကဘာစုတောင်းလို့ဆိုမဟာဒါနတရိတ်တဝနာပဋ္ဌယိရူပတံပရံအလူကြီးပေးပြီးတော့သူဆောင်စုတောင်းလိုက်တာဟာရုပ်ဆင်းလှပပြည့်စုံမှုတင့်တယ်မှုကိုစုတောင်းတယ်အဲ့ဒါကတော့အပြစ်မဟုတ်သေးဘူးပေါ့နော်နောက်တစ်ခါအဲ့ဒါလို့ဆူတောင်းပြီးတော့ဒါဘဝတစ်ခုပေါ့ဘဝတစ်ခုဆူတောင်းပြီးတော့ဘုရားဖះလက်ထက်မှာသူပါရမီဘဝစာပြီးတော့ဒီလိုပဲဆူတောင်းခဲ့တယ်အဲ့ဒါနဲ့30တဲ့ကဘာဒီကဘာနေ့နောက်ပြန်ရောက်တော့30နှစ်တဲ့ကဘာပြောင်းတိခီဆိုတဲ့မြတ်စွာဘုရားပွင့်တယ်အဲ့ဒါလည်းသူအမှတ်တရပြန်ပြောပြတယ်ဧကတိန်တိဤတော့ကပ်ပြီဒီကနေ့ကဘာကနေ့ပြန်ကြည့်လိုက်လို့ရှိရင်30တဲ့ကဘာမြောက်ပါတိခီဆိုတဲ့မြတ်စွာဘုရားပွင့်တော်မူတဲ့ဝိပတ္တိတိခီဝိတ္တကုတိခီဝိတ္တကုဒီနစုကတကဘာမှာပြင့်တယ်ကဘာတူပြင့်နေဟာဖြစ်တိတ်တာဖះရနဲ့ဖုံတာတို့ဝိတ္တကုဝိပတ္တိတို့ကကဘာတစ်ခုမှပွင့်တဲ့သဘောရှိ။အဲ့တော့30တကဘာမြောက်မှာသိခိဖျက်ပွင့်တဲ့အခါဥပ္ပန္နောလောကပစ္စောတောတိလောကတရဏောစီနော။ဖျက်ရဲ့ဂုဏ်ကျေးဇူးကိုသူထည့်ပြောတာတော့လောကပစ္စောတာ။လောကရဲ့မိရှုတဆိုင်ကြီးဖြစ်တယ်။လောကကိုအလင်းပေးတယ်လို့ဆိုလိုတယ်။ဓမ္မအသိဉာဏ်တွေကိုပေးတယ်။တိလောကတရဏောလောက၃ပါးရဲ့ကိုယ်ဝေရဖြစ်တယ်မြတ်စွာဘုရားတိလောကတရဏ၃လောကရဲ့ကိုယ်ဝေရမြတ်စွာဘုရားဟာ30နှစ်တကဘာမှာပွင့်တော်မူခဲ့တယ်လို့ပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးဗမာသမိုင်းမှာမှတ်စရာလေးတခုတတိယလို့ပြောပြဒီလောကမင်္ဂလာဆိုတဲ့သကလုံးရှိတယ်ဒီမှာတိလောကတရဏသုံးလောကရဲ့ကိုယ်ွယ်ရာသုံးလောကဆိုတာနော်လောကသုံးပါးဆိုတာကာမလောကရူပလောကအရူပလောကတတဝါရီနဲ့ပြောမယ်ဆိုရင်ကာမဘုံရူပဘုံအရူပဘုံပေါ့အဲ့ဒီသုံးလောကရဲ့ကိုယ်ွယ်ရာပကံကဖရာတဆူကတိလောကမင်းလိုက်မင်္ဂလာသုံးလောကရဲ့ဒီချမ်းသာဒုက္ခကိုပေးနိုင်တဲ့မင်္ဂလာရှိတဲ့ဖရာလို့ဒီလိုအဓိပ္ပာယ်တိလောကမင်္ဂလာဆိုတဲ့ဖွဲ့ပေးထားတဲ့ဖရာကိုနောက်ပိုင်းကျတော့ဘာဖြစ်သွားတော့ဆိုထိလို့မင်းလို့ဆိုပြီးဖရာဖြစ်သွားအကနေ့ခင်မှာရေးပကံသွားလို့ရှိရင်တွေ့လိမ့်မယ်ထီလို့မင်းလို့ဖရာဆိုထီလို့မင်းလို့ကဘလို့ဖြစ်သွားဆိုတော့တမိုင်းကြောင့်တော့ပြောတယ်ဘယ်သူကို ထိနိုင်လွှဲအားရမလဲလို့ဆိုတဲ့အခါထိပြုကိုလည်းကောင်းချပြီးတော့ဘုရင်ကြီးကလည်းပဲအဲထိနိုင်လွှဲခြင်းနဲ့နှုတ်ဦးနှစ်ယောက်ထမရဲ့တေချာတော့မမှတ်မိတော့ဘူးအဲ့တမိုင်းကအဲ့ဒီဘုရင်ကသူနှစ်သက်တဲ့မင်းသားတို့ဦးကိုလွှဲဖို့ရလို့တဲ့အခါကျတော့ခုနကဘုရင်ကလည်းလူလာတယ်ထီးငိုက်တဲ့သူ့ဘက်ကိုထီးရင်လို့ရှိရင်အဲ့ဒီရင်တဲ့ပုဂ္ဂိုလ်ကိုလွှဲမယ်ဆိုပြီးတော့တော့ပုံရအဲ့ဒါကြောင့်ထီးကလည်းလူလာတယ်မင်းကလည်းလူလာတယ်ဆိုတဲ့ပုံထီးလို့မင်းလို့ဖြစ်တော့အဲ့ဒီသဘိုင်းကလည်းပဲပကံသဘိုင်းနေတဲ့မှာရှိနေပြန်တယ်အဲ့ဒါနဲ့တွဲပြီးတော့ထီးလို့မင်းလို့ဖျားဆိုပြီးတော့ခေါ်ကြတာတကယ်ကတော့အစစ်မှန်ကအဲ့လိုမဟုတ်ဘူးဖရာရဲ့ဘွဲတော်ကတိလောကမင်္ဂလာအတိလောကမင်္ဂလာကိုရေးတဲ့အခါကျတော့တိလောမင်္လောဖြစ်သွားတယ်ကကပြောက်ပြီးတော့တိလောမင်္လောကနေနောက်ကျတော့ထိလူမင်းလို့ထီအောင်ပြောင်းသွားတယ်အဲ့လိုနောက်ပိုင်းမှာပညာရှင်တွေကဆိုကြတယ်ဒါသဘာဝကြတယ်ပေါ့နော်တိလောကမင်္ဂလာဆိုတဲ့ပွဲတော်ကိုဖိုင်ရင်ဖိုင်ရင်ကနေပြီးတော့တိလောကမင်္ဂလာမဟုတ်ပွဲနဲ့ထိလို့မင်းလို့ဖြစ်ပြီးတော့ဒီနန်းတဲ့ဖိုင်ရင်ကိုလည်းပဲထိကလည်းလူလာတယ်သူ့အရင်ဖိုင်ရင်ကြီးကလည်းလူလာတယ်ထိလို့မင်းလို့ဆိုပြီးတော့အဲ့လိုဒီသမိုင်းဖြစ်သွားတယ်ပေါ့နော်သမိုင်းဖြစ်သွားဒါမျိုးကမရှိဘူးမဟုတ်ရှိတယ်စာဖတ်တာကနေပြီးတော့သမိုင်းကြောင်းတွေဟာပြောင်းလဲသွားတာတွေရှိတတ်တယ်ပေါ့သမိုင်းကြောင်းပြောင်းတာတော့မဟုတ်ဘူးပေါ့လူတွေရဲ့အသည့်ထဲမှာပြောင်းသွားတာထိလို့မင်းလို့ဆိုဖြစ်သွားတယ်တကယ်ကတော့တိလောကမင်္ဂလာလို့ဆိုလို့တယ်ပေါ့အလားတူပဲစကိုင်းမှာအင်ဝခေမှာမိုးညင်းပရင်မုန်ညင်းမင်းတန်းတက်တဲ့အချိန်မှာအဘယခမဏီရာဇသင်းညာရံလူကျွဲဆိုတဲ့ညီနောင်၃ယောက်ရှိတယ်ညီနောင်၃ယောက်လုံးဟာတကယ်သူရဲ့ကောင်းနေကျွဲအဘယခမဏီကအကိုအကြီးဆုံးအလကရာဇသင်းညာအငယ်ငယ်ဆုံးကရံလူကျွဲလို့ရေးတယ်တခြားနာမည်တော့မတွေ့ဘူးတပိုင်းမှာအလို့ရေးတယ်အဲ့ဒီသူတို့၃ယောက်ဟာဘလောက်သူရတ္တိကောင်းတယ်လဲလို့ဆိုရင်တ္တိကောင်းဆုံးကတော့ရံတို့ကျွဲဆိုတဲ့ညီငယ်ကတ္တိကောင်းဆုံးပဲတဲ့ပခန်းကြီးကိုသွားပြီးတော့တိုက်တဲ့အခါမှာမြို့ပြင်ကျုံထိပ်ကနေပြီးတော့မြို့ကိုဝန်းရံထားပြီးတော့ကျုံထိပ်မှာထမင်းပွဲမှာညီနောင်၃ယောက်တက်ဆုံကြပြီးတော့စားတယ်။အဲ့ဒီချိန်မှာမြို့တွေကနေပြီးတော့လှမ်းနဲ့လှမ်းပြီးတော့ပြစ်လိုက်တာသူတို့ထမင်းပွဲအလဲလာပြီးတော့လှမ်းဆိုင်သွားတယ်။အော်မြို့တွေကလှမ်းပြစ်လိုက်တဲ့လှမ်းကအဲ့လိုလှမ်းပြစ်လိုက်တဲ့လှမ်းကဒုံးဆိုထမင်းပွဲကိုလာဆိုင်တဲ့အခါအကူကြီးဖြစ်တဲ့ဘုရားကမဏိကဟိုထပြေးတော့မလို့ဟန်ပြက်သွားတယ်ပေါ့လေ။လန်ဆိုင်တာကြောက်လန့်ပြီးတော့ထပြေးပြီးတော့မလို့ဟန်ပြက်သွားတယ်ရာဇာသင်းညာကတော့လက်ကိုဖြတ်ခနဲ့ယုတ်လိုက်တယ်ရှံလူကျွဲကတော့ထမင်းသားမပြက်ဘူးတဲ့အဲ့တော့ဘသူတတိကောင်းဆုံးတော့ဆိုညီငို့ညီအငယ်ဆုံးကတတိကောင်းတယ်ပေါ့လန်ကြီးလာဆိုင်တာတော့ဂရုမဆိုင်ဘူးသူထမင်းစားမြက်စားတယ်တဲ့အဲ့သူတို့အကြောင်းကအဲ့လိုတူစီတိတွေသမိုင်းမှာပါတယ်ပေါ့အဲ့ဒီတည်းမဲ့ရာဇာသင်းညာဆိုတဲ့ပုဂ္ဂိုလ်ကတိုက်ပွဲပေါင်း30ချောအောင်မြင်ခဲ့တယ်တိုက်ပွဲအောင်နိုင်အောင်နိုင်သူတို့ညီကိုတွေဘုရင်ကဆုချတယ်အဲ့ဒီမှာရာဇာသင်းညာကတိုက်ပွဲပေါင်း30ချောအောင်တော့ဘုရင်ကဆုချတဲ့အခါရွှေဘုံငွေဘုံပုံထားပြီးတော့မင်းလည်းနဲ့ဆန်းသမျှကျုံအဲ့နဲ့တော့မကျုံအောင်လက်ခုပ်နဲ့ဆန်းသမျှယူဆိုပြီးတော့ ရှေ့ဘုံငွေဘုံတွေကနေပြီးတော့ဆူချတာအဲ့ဒါသူ့လက်ဆန်းတော့ကိုပေးတယ်အဲ့တော့အဲ့ဒီဆူရတဲ့ငွေတွေနဲ့သူကစကိုင်းမဲ့လာပြီးတော့မဟိယင်္ဂနာဆိုဖျားကိုတဲတာခဏလေးရှိတယ်အဲ့ဒါစကိုင်းတောင်နဲ့ကဲ့ရဲ့တောင်ကိုမင်းဝန်တောင်လို့ခေါ်တယ်အဲ့မင်းဝန်တောင်မှာမဟိယင်္ဂနာဖျားတဲထားတာအဲ့ဒီမဟိယင်္ဂနာတရားဖျားကိုနောက်ပိုင်းကလူတွေကမရှိရင်ခဏကနေမရှိခဏဖြစ်သွားတယ်ခုနော်ခဏကတိလောကမင်္ဂလာကထီလူမင်းလူဖြစ်သွားသလိုမရှိရင်ခဏမဟိယင်္ဂနာကနေမဟိယင်္ဂနာကနေမဟိယင်္ဂနာကနေပြီးတော့မရှိခဏဖြစ်သွားဒီကတဲ့အတန်ပြောင်းလဲမှုတွေကြောင့်မို့လို့ဖျားပွဲတော်တွေပြောင်းသွားတယ်တကယ်ရတော့မဟိယင်္ဂနာဆိုတဲ့သကလုံးကအစ်စ်မှန်ပဲ။တမိုင်းထဲမှာလည်းမဟိယင်္ဂနာလို့ပဲရေးတယ်။ဒါပေမဲ့နောက်ပိုင်းအရမမရှိခဏမရှိခဏနဲ့ခေါ်ပြီးတော့ဌီနာမေကိုဆက်ပြီးတော့သုံးနေကြတယ်။ဘာလို့ဘာလို့လို့ဆိုတော့သူတို့ကခုခေတ်လူတွေကဒီသူတိကောင်းတယ်ဆိုတဲ့ပုံမှာဆွဲလန်းတယ်လေ။မရှိရင်ခဏပဲရှိလာမယ်ဆိုရအတိပဲတွေးပြီးတော့မရှိရင်ခဏမရှိခဏဆိုရနာမည်ကိုကြိုက်နေချာစကိုင်းကလူတွေကတော့လောက်ကြီးမကြိုက်ဘူးဘာဆိုမရှိခဏတုတ်တန်ဆိုတာရှိတာဟောတုတ်တန်နဲ့တွဲလိုက်တော့ဒုက္ခရောက်သွားမကြိုက်ကြဘူးအဲ့တော့မရှိခဏဆိုရနာမည်ကမဟိယင်္ဂနာနေပြောင်းလဲလာတဲ့နာမည်အဲ့ဒီမှာသမိုင်းကြောင်းထဲမှာတည်တည်ချာချာရှိတယ်ဘသူတဲတယ်ဆိုတာလည်းပါတယ်အဲ့တော့မရှိကနလို့နာမည်ပြောင်းယုံနေမကဘူးဖရာတကာပါပြောင်းသွားတာဘာပြောင်းသွားတော့ဆိုဖရာတကာကရာဇသင်းညာအမတ်ကြီးတဲတာဒါကသမိုင်းရောက်မှရှိတယ်သို့တော့အရက်သေးကြတော့ဘလို့ဖြစ်သွားတော့ဆိုမရှိတာခဏပဲငတ်တက်ပြားနဲ့ပေါင်းလိုက်တယ်ငတ်တက်ပြားကပဇံကုံသွားခိုးလိုက်ဖျားတဲလိုက်ခိုးလိုက်ဖျားတဲလိုက်ဆိုပြီးတော့ငတပြားဖျားဖြစ်နေတယ်နောက်ပိုင်းတော့အမောသမိုင်းကြောင့်တွေကလည်းရောင်းနှီးပြောင်းပြန်နေဖြစ်ကုန်တာတွေအများကြီးရှိတယ်နော်မှတ်လွဲကုန်တာတွေတကယ်တော့ငတပြားဆိုတာကတုတ်ခွန်သွင်းအင်ဝတီဆိုတုတ်ခွန်သွင်းအင်ဝတီဆိုတာ926ယမတဂရီ926တုတ်ခွန်သွင်းအဲ့ဒီပထမဆုံးဘုရင်ကသရိုးမင်းမြတ်ငတပြားကအဲ့ဒီသရိုးမင်းမြတ်လက်ထက်မှာအခုဖျားတဲ့တာကအိဝမင်းဟိုရင်မိုးညင်းမိုးညင်းမင်းလက်ထက်ကြမှာတဲ့အဲ့တော့နှစ်80လောက်กว่าတယ်လို့ပြောတယ်တခြားသိတဲ့လူကတွက်ကြည့်ပေါ့ဒါကတော့ဝါစာကမှာပြောပြတာငွေညင်းမင်းလက်ထက်မှာတဲ့တော့ဒီမဟိယင်္ဂနာဖရာငတပြားတဲ့တာမဟုတ်ဘူးဆိုတာထင်ရှားတယ်ပေါ့တခိုးငတပြားတဲ့တာမဟုတ်ဘူးရာဇသင်းညာအမတ်ကြီးတဲ့တယ်ဝါစကောပရိသတီကာလို့ခေါ်တဲ့ပါဠိစာပေတစ်ခုမှာဒီမဟိယင်္ဂနာဖရာရဲ့မြောက်ဖက်စနေတောင်းမှာမဟာဝိသိတဝီဆိုတဲ့ဆရာတော်ကြီးကျောင်းထိုင်တဲ့ကျောင်းတားရှိတယ်။အဲကျောင်းဆရာတော်ကြီးကသူအဲ့ဒီမဟိယင်္ဂနာဖရာရဲ့စနေတောင်းမှာနေတဲ့ကျောင်းမှာနေရင်ဒီဝါစကောပရိသတ်တိကကျောင်းကိုရေးပါတယ်လို့ဤကုန်ထဲမှာလည်းပါတယ်။ဒါပါဠိထောက်ထားတယ်ပေါ့နော်။အဲ့ဒီလိုသူ့နာမည်မမှန်ကန်ကမဟိယင်္ဂနာဖြစ်ပါလေရဲ့တန်းနဲ့လူတွေကနောက်ပိုင်းကျတော့ဖတ်တဲ့အခါမဟိယင်္ဂနာကနေမရှိဟိကိုရှိနေဖတ်တယ်အဲ့တော့ရှမ်းမှာလည်းပဲအဲ့ဒီဟိလိုရေးရှိဆိုတဲ့ပုံစံကြီးနဲ့ရေးတယ်ရှမ်းသာမှာအဲ့ဒီကနေဖတ်ရင်ကမရှိရင်ခဏကနေမရှိခဏဖြစ်သွားတာမှာတကယ်ကတော့မဟိယင်္ဂနာရှားပဲလည်းနဲ့ကားငယ်အပေါ်ကင်းစည်းတတ်တဲ့မရှိမဟိယင်္ဂနာဆိုပြည့်ပြင်းဆိုအတိပဲရတယ်ပေါ့နော်အဲ့ဒါလိုပဲခုနလေထီလူမင်းလူတိရောကမင်္ဂလာကထီလူမင်းလူဖြစ်တယ် မဟိယင်္ဂနာကမရှိရင်မရှိခဏဖြစ်သွားတယ်တော့အဲ့ဒါလေးကအခုဒီမှာတိလောကသရဏောဆိုတဲ့အသုံးလေးနဲ့ပတ်သက်ပြီးဒီလိုပြောင်းလဲသရဏလေးတွေရှိတဲ့အကြောင်းတတိယလို့ပြောပြတာနော်အဲ့တော့အခုအဘပါဠိအလောင်းကလည်း30နဲ့တကဘာထက်မှာသိခိမြတ်စွာဘုရားပွင့်တယ်အဲ့ဒီမြတ်စွာဘုရားရဲ့ဂုဏ်တွေကိုဖွင့်ဆိုတဲ့အခါမှာလောကပစ္စောတောတိလောကသရဏောစီနောလောကရဲ့မိရှုတိုင်းမိရှုတဆောင်ကြီးဖြစ်ပြီးတော့သုံးလောကရဲ့ကိုယ်ခွေရဖြစ်တယ်လို့အဲ့ဒီအချိန်မှာတဒါရဏတဒါရုဏပုရိရမေပြမေညာကုလတမောအော်လူဆိုတာတရားပုရုဇဉ်ဆိုတာမှားသွားရတယ်အခုဒီမှာပထမဘုရားဖေအားလက်ထက်တုန်းကတော့သူကတရားနာပြီးတော့သူအစင်းလှပဖို့အတွက်ဆုတောင်းခဲ့တာကုသိုလ်ကောင်းမှုလုပ်ပြီးတော့အခုသိခိမြတ်စွာဘုရားပွင့်တဲ့ခေတ်မှာသူကအရုဏဆိုတဲ့မြို့တော်မှာပုံနာမြို့မှာလာပြီးတော့မွေးဖွားတယ်ရမေပြမေညာကုလတံဘောအဲ့ဒီမှာလူဖြစ်ပြီးတော့အဲ့ဒီလူဖြစ်တဲ့အချိန်မှာဘာမှားသွားတော့ဆိုဝိမု ద్ధ စိတ်တံကုပိတာဘိက္ခုနေအဖိတာပယိဝိမု ద్ధ စိတ်တာဆိုကိလေသာကလွတ်မြောက်တဲ့စိတ်ရှိတယ်ဆိုရဟန္တာရဟန္တာမရဟန္တာဖြစ်တဲ့ဘိက္ခုနီမကိုတဲ့စိတ်တူပြီးတော့ကျင့်စေမိတယ်မကောင်းမှုအမှုသို့ဆိုအဲ့ဒီမှာဒုက္ခရောက်တတ်တယ်ပေါ့နော်ခုနကတော့ရုပ်ဆင်းလာဖို့သူဆူတောင်းတာအဲ့ဒီဆူတောင်းကတော့ပြည့်ပါပဲအခုဒီတစ်ခါကျတော့အကုသူဖြစ်သွားပြီဝိမု ద్ధ စိတ်တံကုပိတာဘိက္ခုနေအပိတမေစိတ်ဆိုးလို့ယဟန္တာမဖြစ်တဲ့ဘိက္ခုနီမကိုချိန်ဆလိုက်တယ်ချိန်ဆဲတယ်ချိန်ဆဲတယ်ဆိုတာဆဲတာပါပဲเนาะအပိတပိန်ချိန်ဆဲတယ်ချိန်နေဆဲတယ်လူဆဲတော့ဆိုဝေတိကာဝအနာစာရာဒီကောင်မဟာပြိတ္တာမလို့ပဲအကျင့်မကောင်းဘူးဘိက္ခုနီမကိုသူစိတ်ဆိုးပြီးတော့ဆဲတာနော်ပြိတ္တာမလို့အကျင့်မကောင်းဘူးဝေတိကာဝအနာစာရာစိနသာသနာဒုတိကာဖရာသာသနာတော်ကိုဖြည့်ဆည်းနေတဲ့အကျင့်မကောင်းတဲ့ပြိတ္တာမလို့အကျင့်မကောင်းတဲ့ဟာရီဆိုပြီးတော့ဆဲတာသူဆဲတဲ့ကလုံးကလည်းကြောက်เสียရည်เนาะဝေတိကာဝအနာစာရာစိနသာသနာဒုတိကာစိနသာသနာဒုတိကာဆိုတာဘုရားသာသနာကိုဖြည့်ဆည်းနေတာဝေတိကာဝအနာစာရာဆိုတာပြိတ္တာမလို့အချင်းမကောင်းဘူးဧဝံအကောသေယိတဝနာတေနပပေနကမ္မုနာအဲ့တော့ဘေကုဏီမကိုသူယဟနာဖြစ်တဲ့ဘေကုဏီမကိုသွားပြီးတော့စိတ်တူပြီးသွားဆဲတယ်အဲ့ဒါသူလုပ်ခဲ့တဲ့အကုသိုလ်ကအဲ့ဒီမှာသွားတယ်အဲ့လိုချိန်ဆဲတဲ့အကုသိုလ်ကြောင့်ဒါရုဏနိရိယံကန္တဝအတော်ကိုရစ္ဆကျန်းနဲ့ငရဲကိုသူရောက်သွားတယ်တဲ့မဟာဒုက္ခသမပိတာဆင်းရဲဒုက္ခအကြီးကျယ်ခံရတယ်ဒီအကုသိုလ်ကြောင့်မလို့ငရဲရောက်ပြီးတော့ဆင်းရဲဒုက္ခအကြီးကျယ်ခံရတယ်တဲ့အဲ့ဒီကံကုန်လို့လွတ်မြောက်လာတဲ့အခါတတော်စုတာမနှုတ်သေးသူဥပပန္နာတပတ်တိနီငရဲလွတ်လာတဲ့အခါကျတော့လူပြေရောက်လာတယ်ရောက်လာပြီပဲလို့အကုသိုလ်ကျိုးဆက်ကလိုက်လာတယ်ဥပပန္နာတပတ်တိနီမွေးတည်ပြီးတော့ဆင်းရဲရဲ့အသက်မွေးရတဲ့ကံမွေးတဲ့ဘဝဆင်းရဲတဲ့ဘဝရောက်လာတယ်။သူဖြစ်တော့လဲဆင်းရဲတဲ့ဘဝရောက်တယ်။အဲ့တော့ဘဝတန်တရားဆိုတာကြောက်เสีย။ဒါဖို့တန်တရားခီးသွားအမှားမလုပ်မိစေနဲ့။တစ်ချက်မှားလိုက်လို့ရှိရင်ဒုက္ခရောက်သွားနိုင်တယ်ပေါ့။အဝိဒံသတိထားရတယ်။အငရဲလွတ်လာတော့အဲ့ဒါလူပြေရောက်ပြန်တော့လည်းပဲဆင်းရဲမွေးတည်တဲ့ဘဝမှာနေရတယ်။ဒါရင်လားဆိုတော့အပူစုတွေပါသေးတယ်။တသဇာတိသဟတာတိခဏိကတ္တမကာရယေ ဘဝပေါင်း1000ပြည့်စံမှာဘဝရောက်ရတယ်။အဲ့တော့ဘာကြောင့်ရောက်တာတော့ဆိုတာသူစုတော်နဲ့အညာပဲလေ။ဘုရားပြည့်ရလက်ထက်တုန်းကပထယိရူပတံပရံရုပ်ဆင်းလဘမှုအတွက်ကုသကောင်းမှုလုပ်ပြီးတော့သူကစုတော်ခဲ့တော့ရုပ်ကလေးကချောတယ်။နော်ချိန်စဲလို့ခုနကသူချိန်စဲတာကြောင့်ငရဲကြပြီးငရဲလွတ်တဲ့အခါကံကျွင်းနေအဘုဒ္ဓကံတစ်ခုလုပ်တဲ့ဆိုရင်သူကအဆင့်2ဆင့်ရှိတယ်ကုသိုလ်လုပ်ရင်လည်းအဆင့်3ဆင့်ရှိတယ်ပေါ့ကုသိုလ်လုပ်လို့အဆင့်3ဆင့်အကုသိုလ်လုပ်ရင်လည်းအဆင့်3ဆင့်ပဲပထမဒီဘဝမှာအကျိုးပေးတာဒိဋ္ဌဓမ္မဝေရဏိယအဲ့ဒါပထမအဆင့်ဒီလုပ်ပြီးတဲ့ဘဝမှာပဲဒုက္ခရောက်တယ်ဒါဒိဋ္ဌဓမ္မဝိရဏိယကံတဆင့်။နောက်တတမဇောလို့ခေါ်တဲ့ဥပပိစ္ဆဝိရဏိယကံဒီဘွားကသိလို့ရှိရင်နောက်ဘွားမှာကျုပ်ပေးတာ။အဲ့တော့သူဘိက္ခုနီမကိုချိန်ဆလိုက်တဲ့ဘွားကသိတဲ့အခါကျတော့ငရဲရောက်သွားတာဥပပိစ္ဆဝိရဏိယကံနဲ့ရောက်သွားတာ။ဒုတိယဆင့်ကံနဲ့ရောက်သွားတာ။အဲ့ဒီကနေပြီးတော့အပရာပရိယဝိရဏိယကံဆိုတာတွေအလဲ၅ဆော့ရှိတယ်။အဲ့ဒါတည်းရလေလိုက်ပြီးဒုက္ခပေးတာပဋိသန္ဓေကျိုးကိုတစ်ခါပေးပြီးပိုးတိကျိုးတွေလိုက်ပြီးတော့အကျိုးပေးပြန်တယ်ပေါ့ဒါကြောင့်မို့သူချိန်ဆတဲ့အတိုင်းပဲဒါကြောင့်မို့လို့အကုသိုလ်တို့ကုသိုလ်အကုသိုလ်တို့ဆိုတာမတန်ကြောက်စရာကောင်းတယ်ကိုပြောတဲ့အရာသည်ကိုစီရောက်လာပြည့်စုံစမရလို့ဒီကောင်မပြည့်စံမရလို့အကျင့်ရုပ်တယ်ဆိုတာပြောလိုက်တာသူအဲ့ဒီဘဝရောက်သွားတာပဲသူပြောတဲ့စကားတိုင်းသူ့မှာတော့ဖြစ်တယ်ဒါကံကြမ္မာရဲ့အကျိုးပေးမှုပဲတသဇာတိသဟတာတိဘဝပေါင်း1000နဲ့ခဏိကတ္တမကရေပြည့်စံမဘဝရောက်တယ်တမ္မာပပနမုတ်စိတ်တံဘုဒ္ဓဘဝဒုဋ္ဌဝိတယထာဆိုရတဲ့အစိတ်ကိုစားမိတယ်လို့ဆိုရတဲ့အစိတ်ကိုစားတဲ့ပုဂ္ဂိုလ်ဟာသိခြင်းတရားကမလွတ်နိုင်တယ်လို့ပဲတဲ့အဲ့ဒီအကုသိုလ်ကသူမလွတ်နိုင်ဘူးတဲ့တခါမှားခဲ့တာဘဝပေါင်းများစွာခံရတယ်အဲ့တော့ကုသိုလ်ကောင်းမှုကလည်းတခါလုပ်ရင်အများကြီးခံစားရတယ်အကုသိုလ်ကလည်းတခါလုပ်ပေမဲ့လို့အများကြီးခံစားတယ်ဘာလို့လို့ဆိုတော့စေရနာဇောတွေကစေရနာဇောတစ်ခုကပဋိသန္ဓေကျိုးပေးနိုင်တော့ကုသိုလ်ကြတော့ရှင်းပြလို့လွယ်တယ်ဘလို့ရွှဲမလို့ကိုယ်ကတရားစီလေးတစ်စိဆိုင်လိုက်လို့ရှိရင်အဲ့ဒီတရားပင်ကတရားစီရဲ့ပေါက်လာတဲ့တရားပင်ကတပင်နဲ့ပေါက်တာဖြစ်ပြီမယ်လို့အသီးတွေကြတော့အများကြီးရတယ်ပေါ့တော့ကုသိုလ်ကောင်းမှုကလည်းဒီလိုပဲကိုယ်လုံးတာတစ်ခါဆိုပဲအများကြီးရတယ်အဲ့ဒီလိုပဲအလားတူပဲအကုသိုလ်ကကိုလုံးလိုက်တာတခါပဲအစိတ်ပင်ကိုတခါဆိုင်လိုက်လို့ရှင်အဲ့ဒီအစိတ်ပင်ကအစိတ်သီးတွေကတော့နှစ်စင်သီးနေမှာပဲမကောင်းမှုအကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေကလည်းအဲ့တိုင်းပဲမကောင်းတဲ့အကျိုးတွေကဆက်ဆက်ပြီးတော့ခံနေရတယ်စိတ်လေးတစ်ကောင်လဲလီးတမ်းပြီးလို့စိတ်မွေးနေမြလဲပြတ်ပြီးတော့တည်ရတယ်ဆိုတာလည်းရှိတယ်လေဒါအကျိန်မောင်းမြောင်များစွာလို့ဆိုလိုတာပေါ့စိတ်ပွေးကိုဘယ်သူမှသွားရည်တွေ့ထားတာမှမဟုတ်တာစိတ်ပွေးနဲ့မြားစွာစိတ်ကောင်မှအမွှေးပေါင်းမလောက်ရှိတော့လို့ဘယ်သူသွားတွေ့လို့ရမလဲနော်ကျိန်မောင်းမြောင်များစွာခံရတဲ့ဆိုအတိပဲပြားအခုလေတခါလေးဆိုင်လိုက်တာငရဲကိုခံရတယ်ငရဲလွတ်လာတဲ့အခါမှာလည်းပဲအကျိုးဆက်အနေနဲ့ပြည့်စံမှာဘောကဘဝပေါင်း1000ပြည့်စံမှအရွယ်ဖြစ်တယ်။အဲ့ဒီအကုသိုလ်ကသူကဘဝ1000ထီအောင်သူမလွတ်ခဲ့ဘူးတဲ့။အစိတ်စားမိတဲ့ပုဂ္ဂိုလ်ဟာအစိတ်ရဲ့ဓာတ်ကိုခံရသလိုပဲ။သူပြန်ပြောပြတာနော်။အဲ့လိုဘဝမှာကျင်နေပြီးတော့ဗြဟ္မစရိယမတ်တိဝိတ္တကတ္တဝေစိနာသာသနိ။ဘရကဘာရောက်လာတဲ့အခါကျတော့ကတ္တဝမြတ်စွာဘုရားပွင့်တယ်။ အဲ့ဒီကသဗ္ဗမြတ်စွာဘုရားပွင့်တဲ့အချိန်မှာလည်းပဲသူကဘာဖြစ်တုံးတေနာကမ္မဝိပါကိဏအစာရင်တိတတိပုရိအဲ့ဒီတော့သူနတ်ပြည်ရောက်သွားတယ်ကသဗ္ဗဘုရားပွင့်တဲ့အချိန်မှာတော့သူကနတ်ပြည်ရောက်နေတယ်နောက်ဆုံးသူရဲ့ပါရမီဘဝနောက်ဆုံးအချိန်ရောက်လာတဲ့အခါပစ္စည်းမေဘဝီတံပတ်တိအဟောတိဩပပါတိကအမ္ဗတ္တခန္တရေသာတံအမပါဠိတိတေနဟံနောက်ဆုံးဘဝမှာကျတော့သူကအမေမရှိအဖေမရှိတဲ့ဘဝမျိုးဒီဟာတော့ဆူတောင်းတော်ရှိကောင်းရှိနိုင်တယ်သူကတည့်ရပင်ရဲ့ခွာချားမှာမွေးဖွားလာခဲ့တယ်ဘယ်နည်းနဲ့မွေးဖွားတာတော့ဆိုဩပပတိကဥပပပတိတန်နေအနေနဲ့မွေးဖွားတာတဲ့အဲ့တော့တရဝရိဆိုတာမွေးဖွားပုံ၄မျိုးရှိတာကိုအန္ဒဇဆိုတဲ့တရဝမျိုးကဥကနေမွေးတာဆလာဘူးဇဆိုတဲ့တရဝမျိုးကမိခင်ရဲ့သားအိမ်ကမွေးတာတန်တိတဇဆိုတဲ့တရဝမျိုးကအစုတတ်ကိုကြည့်ပြီးတော့ဝေအစုတ်တက်ကိုမိပြီးတော့မွေးတာဩပပါတိကဆိုတဲ့မွေးဖို့မွေးနေရတော့ဘွားကနေမိုးဘွားကြတယ်လို့ဘွားကနေပေါ်လာပြီးတော့မွေးတာအဲ့လိုဆိုတယ်เนาะအဲ့တော့လူတွေမှာလည်းပဲကနေ့ခင်မှာလူတွေမွေးတာတမျိုးတည်းပဲရှိတယ်အများစုကတမျိုးတည်းပဲဘာလို့ဆိုရင်ဆလာဘူးဇာလို့မိခင်ရဲ့သားအိမ်ထဲမှာတရေတီးပြီးတော့မွေးကြတာဒါလူတွေရဲ့မွေးတာသို့သောလူတွေကမွေးနှီး၄မျိုးနှုန်းနဲ့မွေးနိုင်တယ်တဲ့၄မျိုးလုံးနဲ့မွေးတာရှိတယ်တဲ့အန္ဒဇဆိုတဲ့ဥကမွေးတာရှိတယ်ဇလာဘူးဇသားအိမ်ကမွေးတာဒါအများစုတန်သေးရဇဆိုတဲ့ကိုဆွဲပြီးတော့မွေးတာရှိတယ်ဩပပတိကဘွားကနေပေါ်ပြီးမွေးတာရှိတယ်။လူကလည်းပဲအဲ့ဒီနီး၄မျိုးနဲ့မွေးနေတယ်။ညာတော့အပြင်ကပိုက်ဥကလူတွေဟာဘွားကနေပေါ်လာတဲ့အမေမရှိအမေမပါအဖေမပါကောင်းငင်ပေါ်ကနေကြလာတယ်လို့ဘွားကနေပေါ်လာတဲ့ဥပပပဋိသန္ဓေနဲ့မွေးလာကြတာ။ကပိုက်ဥကလူတွေဟာအဲ့ဒီကပိုက်ဥကလူတွေမွေးတယ်လို့ပဲဒီအမပါဠိကလည်းပဲဘွားကနေတဲ့ပင်တိခေကြမှာရောက်လာတယ်လို့ဆိုလိုတယ်သူရဲ့ဒီဘွားဟာတိခေကြဆိုတော့တိပင်ပေါ်လဲဟုတ်ချမှာဟုတ်မှာပေါ့တဲ့ရဲ့ပင်အောက်မှာသူရုပ်တရက်မွေးဖွားလာတယ်ပေါ်လာတဲ့ဟာလည်းဖြစ်နိုင်တယ်ပေါ့တစီရီတဲ့ရီမွေးသလိုနေမှာပေါ့ဘွားကနေပေါ်လာတယ်တစီသေးရလည်းပဲတချို့ကအမေဖေရှိတယ်သူကအမေဖေးမရှိဘဲနဲ့ရုတ်တရက်တရပင်အောက်မှာမွေးတယ်ပေါ့ဒီမှာတော့အမ္ဗတ္တခန္တရေသာတာဆိုတာတိခတ်တေရဲ့အကြာဆိုတော့အဘွားတိခတ်တေအုံမိုးနေတဲ့တရပင်ရိပ်မှာမွေးတာလည်းဖြစ်နိုင်တယ်ပေါ့နော်တရပင်မှာမွေးတာဖြစ်တယ်မြတ်မပြီးပကံခေကဝေလူဝတိဆိုတာကြတော့ဝါကြုံထဲကမွေးတယ်လို့ဆိုရဲဝိလူဝတိဆိုအဲ့ဇာလန်နဲ့ရှိတယ်အဲ့တော့လူတွေကမွေးဖွားနေ၄မျိုးလုံးနဲ့မွေးဖွားလို့ရတယ်တဲ့နံပါတ်၁ကဥကမွေးဖွားတဲ့လူသားလည်းရှိတယ်တော့ဒါတော့ရှားတယ်စာပေထဲမှာဥကမွေးတဲ့လူသားဘသူလဲလို့ဆိုကွန်တပ်ပုဒ္ဒဆိုရဲညီနောင်၂ယောက်ရှိတယ်အဲ့ဒီညီနောင်၂ဦးဟာနောက်ပိုင်းမှာယ ahanan ဖြစ်သွားတယ်ထင်တယ်။အဲ့ညီနောင်တို့ဥကကိန္နယဥကနေပြီးတော့လူလာဖြစ်တယ်။အဲ့တော့ဗမာဖျားသပိုင်းတွေဘာတွေမှာလဲပဲနဂါဥကနေလူဖြစ်တာတွေရှိတယ်လေ။အဲ့တော့ဥကမွေးတာ။ချက်တွေငှက်တွေဥကမွေးသလိုပဲကိန္နယဥကနေပြီးတော့လူသားလေးတွေမွေးလာတယ်။အဲ့ဒါကွန်တပုဒ္ဒဆိုတာဥကမွေးတာတဲ့။အဲ့နှုတ်ရှိတယ် စလဘူးစားဆိုရဲတိုင်းငါမွေးတာတော့ပြည့်နေတာပါပဲတက်တည်ပြစရာတော့မလို့လူတိုင်းလူတိုင်းကဒါမိဘရဲ့တိုင်ကနေမွေးလာကြတာအမိဘရဲ့တိုင်ကမွေးတာတော့ခဏခေတ်ကြတော့ဖန်ပြွန်လူသားဆိုပြီးဖန်ပြွန်ကမွေးတာလည်းရှိတယ်နော်ဖန်ပြွန်လူသားဆိုဖန်ပြွန်ထဲမှာစပန်းနဲ့အိုဗန်ထည့်ပြီးတော့မွေးတာကလုံးဆိုတာတွေလို့လောက်တာမျိုးတွေပေါ့အဖမ်းမြန်လူသားဆိုတာလဲရှိလာတယ်အဲ့ဒါတော့မာတော့ဇလာပူဇာပုံစံပါပဲဇလာပူဇာပုံစံအဲ့တော့အန္တဇာဇလာပူဇာနောက်တစ်ခုကတန်သေးတဇာဆိုတာတော့ဘသူတွေတော့ဆိုပရမဇဝန်နဲ့မွေးတဲ့ပတုမထေဝီနောက်ဇဝန်နဲ့မှမွေးတဲ့ပௌခရတတိပုံနာသူတို့ကအမေဖေရှိတာမဟုတ်ဘူးဂျာပန်နဲ့မှာသတိတည်ပြီးတော့မွေးလို့တန်သေးရစလို့ခေါ်တယ်သူတို့ကြတော့တန်သေးရစတ ত্ত্ব ဝါဩပပတိကတော့ခွာဥကလမှာအများဆုံးမွေးတယ်ဖေရရောက်လာမှမသိဘူးချက်ချင်းအရွယ်နဲ့ပေါ်လာခဲ့တာပေါ့အခုအမပါဠိကဒါဩပပတိကလို့ပြောတယ်သူကိုယ်တိုင်ပြောပြတာနော်ပစ္စည်းမေဘဝေတံပတ်တိန်အဟောတိန်ဩပပါတိကာတဲ့နောက်ဆုံးဘဝရောက်တဲ့အခါမှာတဲ့သူကရုတ်တရက်ဘွားကနေပေါ်လာတဲ့မွေဖွားနီးနဲ့အမတ်သခန္တရိစတာတော့တရားပင်ရိပ်အောက်မှာတရားပင်ငိုရောက်လာတဲ့အခါကျတော့အမတ်ပါဠိတိတေနဟံဒါကြောင့်မို့သူကိုအမတ်ပါဠိအမဘာဒီအိဗေကသေပင်ဆောင်လို့အိဗေရတယ်ဒီကလေးမလေးကသေပင်အောင်မွေးတာဆိုတော့ဟဲ့သေပင်ဆောင်လေးလို့ခေါ်ကြတာအနေပြီးအမဘာဒီခေါ်လာတာပေါ့နော်သေပင်ဆောင်ဆိုတဲ့အိဗေသူကဩဘာပါတိကပြိတ္တရိနေနေတာတဲ့အဲ့တော့သူလူဖြစ်လာတဲ့အခါကျတော့ဖုဒ္ဓဗျာလက်တတော်ကသူကဆူတောင်းခဲ့တာရှုချောဖို့လှဖို့ဖះစီမှာဆူတောင်းတယ်ဆိုတော့ဆူတောင်းတာပြည့်တယ်ဆူတောင်းပြည့်ဖို့ဆိုတာဘာတွေလိုအပ်တုံဆိုရင်တတ္တတရားလိုအပ်တယ်သီလလိုအပ်တယ်တတ္တသီလတုတဆိုတဲ့ဈာမင်းဘုဒ္ဓတလိုအပ်တယ်စာကဆိုတဲ့စွန့်ကြဲမှုလူရမ်းမှုလိုအပ်တယ်ပညာဆိုတဲ့အသိပညာလိုအပ်တယ်အဲ့ဒီတတ္တသီလတုတစာကပညာဒီ၅ခုနဲ့ပြည့်စုံပြီးတော့ဆူတောင်းလို့ရှိရင်အဲ့ဒီဆူတောင်းပြည့်တယ်ခဏခေတ်မှာတော့အဲ့ဒီအင်္ဂါရတ္တိပေါ်မှာတရတိလာသုဒ္ဓဆာကပညာရှိလို့ဆူတောင်းပြည့်တယ်လို့သိပြီမပြောကြပါနဲ့ဆူတောင်းပြည့်ဖရာသွားဆူတောင်းလို့ဆူတောင်းပြည့်တယ်ဆိုတော့အဆူတောင်းပြည့်ဖရာကလည်းဖရာတိုင်းမဟုတ်ဘူးလူတွေအသမထရာဒီဖះဆူတောင်းပြေဆိုအဲဆူတောင်းပြေဖះတော့ဆူတောင်းမှဆူတောင်းပြေတယ်လို့ဖြစ်လာတာဒါကတော့မမှန်ကန်မှုပေါ့နော်လူတွေရဲ့ဆွဲလန့်မှုပဲဖះကတော့တူတူပဲကိုယ်ယင်ထဲမှာတတ္တာသီလသုတ္တဆာကပညာရှိပြီးတော့ခုနကလူမှုတမ်းမှုတစ်ခုကုသလုပ်ပြီးတော့ဆူတောင်းလို့ရှိရင်ဆူတောင်းပြေတယ်လို့ဆိုဆိုအဲဆူတောင်းရင်ရစုမတောင်းရင်တော့ကုသကံအရောကောင်းကျိုးတော့ပေးမှာပဲဒါပေမဲ့ကုလိုချင်တာရမှာမဟုတ်ဘူးကုလိုချင်တာရှိရင်တောင်းဖို့စုဆိုတာတောင်းရမယ်လို့ပြောတာမြဲအောင်လို့အဲစုတောင်းတဲ့အခါမှာမဟုတ်တဲ့စုတောင်းမိရင်လည်းပဲကို့ပြန်ဒုက္ခပေးတယ်သူများတွေကိုဒုက္ခပေးတယ်အခုလဲအမပါဠိဟာဒီဖြင့်ပါရမီရှင်တွေကစုတောင်းတာနောက်ဖရလက်ထက်ကြတော့ပညာရံထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပြစေတကောဣတိပတ်အရာမှာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပြစေအကျင့်သိက္ခာဘက်မှာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပြစေလူစုတောင်းတာသူကတော့အဲ့လိုမဟုတ်ဘူးဖြစ်လျာဘဝမှာချုံမောလှပပါစေဆိုတော့အဲ့ဒီစုကရနေတာပဲသူကရမှာပဲနော်အဲ့တော့ဩပပတိကဆိုတော့သူကတော့အမေလည်းရှိတာမဟုတ်ဘူးဖေလည်းရှိတာမဟုတ်ဘူးတိပ္ပယောမှာဘွားကနေပေါ်လာတဲ့ခါအမေနဲ့တူတယ်လို့လည်းပြောစရာမရှိဘူးဖေနဲ့တူစရာပြောတော့အဲ့တော့သူ့ယုံစင်းက နတ်သမီးလို့ဖြစ်နေတာပေါ့အမေမိဘဝင်နေဝင်စားတယ်ဆိုလို့ရှိရင်တော့ဝင်နေဆိုရင်တော့မိဘနဲ့နည်းနည်းတော့တူတာမျိုးတွေရှိလာတယ်အဲ့တော့သူကတော့အဲ့လိုတူစရာကိုမရှိဘူးအတူလေသူ့ဘဝကိုသူအဲ့ဒါတော့ပဲပြောထားတယ်ဒီဒီဘာမှပြန်လက်တယ်မသူအဲ့လောက်ပဲပြောတာဒါပေမဲ့လို့မဟာဝေကပါဠိကြည့်လိုက်လို့ရှိရင်အမပါဠိဝထုဆိုတာအကျဉ်းရေးထားတာရှိတယ်ဒါအသက်ရွယ်ကြီးတဲ့နောက်ရေးတဲ့ဘောရှိတယ်သူကဝေသာလိပြီးသူဝေသာလိပြီးမှမွေးတော့ဝေသာလိပြီးသူဖြစ်တယ်ပေါ့ဝေသာလိပြီးဆိုတာအခုခေတ်ပါဠိမန်မင်းပါတွေလို့9,900ယောက်တော့မင်းနေဖွဲ့လိုက်အုပ်စိုးတဲ့နိုင်ငံဖြစ်တယ်။ Oligarchy system လို့ခေါ်တယ်။ဧကရေပရင်တူတဲ့အာဏာရှင်မဟုတ်ဘူး။ဖွဲ့လိုက်အုပ်စိုးတာအလှဲ့ကြဥက္ကဋ္ဌလုပ်မှာပေါ့။အဲမှာ9,900ယောက်တော့မင်းနေအုပ်စိုးတော့ဝေသာလိပြည်ကြီးကဒါအစီကားတယ်။နော်အဲ့မင်းနေကအကုန်လုံးသူတို့စန္ဒန်တော်ရီသူတို့ဥယျာဉ်နေဆိုတော့သူတို့တင်မဲ့သူတို့အခြံရံနေနဲ့သူတို့စစ်တပ်နဲ့အဲ့လိုနေကြတာဆို9,900ယောက်စဉ်းစားတာချီတော့အများကြီးပဲအဲသူတို့နဲ့တင်မဲ့မြို့ကပြည့်နေဝေသာလီမြို့တော်ဆိုတာအလွန်စီကားလာတယ်တတိုင်းသုံးနဲ့ခတ်ချဲ့ပြီးတော့ထွင်ပြီးတော့ခတ်ရတယ်ပထမမြို့ရိုးဒုတိယမြို့ရိုးတတိယပထမမြို့တတိုင်းဒုတိယမြို့တတိုင်းတတိယမြို့တတိုင်းသုံးကြိမ်တိုင်အောင်ချဲ့ရလို့သူဝေသာလိလို့ခေါ်တာအဲ့လိုဝေသာလိပြီးမှာအမပါဠိဟာအမပါဠိဟာသူ့ရဲ့မကောင်းမှုအကုသိုလ်နှုတ်ပြစ်ကြောင့်ဖေကုဏီမသွားပြီးတော့ပြည့်တာမလို့အကျင့်ပြတ်မာတွေသာသနာပြတ်မာတွေလို့သွားပြောလိုက်တာပြောလိုက်တဲ့စကားကြောင့်သူဟာဥပပပဋိသန္ဓေဖြစ်ပြီးမိဖုရားဖြစ်ရမယ်ဆိုတာမိဖုရားမဖြစ်ဘဲနဲ့ပါပြည်တစားမှာဖြစ်တယ်သူယုံနဲ့ဆိုရင်သူကမိဖုရားဖြစ်နိုင်တယ်ပေါ့နော်မိဖုရားမဖြစ်ဘူးသူကပြည်တစားမှာဖြစ်သွားတယ်ဝိသလိပြည်ပါအဲ့တော့ဘဝဆိုတာလဲကြောက်เสียမှတမကောင်းတယ်အဲ့တော့ဝိသလိပြည်ကြီးကခិត្តအနေနဲ့တုတ်တက်စီကားလာတို့တဲ့စီကားလာတာဝေသာလီရဲ့လိษွေတို့ရဲ့ဝေသာလီကုံတရင်ကဘယ်ထီအောင်ရောက်လာတော့ဆိုရာဇဂျိုကပိမိတာရတို့နာထီအောင်ရောက်လာဟာဝေသာလီမျိုးကဒါစီကားတာဒါတို့တဲ့တာပဲရာဇဂျိုမျိုးကြီးကမတို့တဲ့ဘူးမစီကားဘူးပြောစရာကောင်းတာဝေသာလီကမှပြောစရာကောင်းတယ်ဆိုတာအဲ့လိုလူဆိုအနှံ့ရှင်စရာဖြစ်လာတာပေါ့နော်။ဘွားပြေတော်ပြောကြတယ်မို့လားစင်ကာပူလိုတို့ပါတို့။အဲ့လိုပြောစရာပြောတာလို့ပဲ။ဟာဝေသာလီကဒါတို့တက်တာဒုရဇေကျော်ကမတို့တက်ဘူး။ဆိုပြီးပြောကြတဲ့အခါမှာဝေသာလီကဘာဖြစ်လို့စီကားပြီးဝေသာလီတွေကသွားရလာတဲ့လူတွေအယောင်းတွေဘာလို့ကောင်းတာတော့ဆိုရင်အဲ့ဒီမှာအဘပါဠိကျောင်းဆိုပြီးတော့ပြောတဲ့လူရှိတယ်။ဝေသာလီစီကားမှာပေါ့တို့တက်မှာပေါ့။အမပါဠိလိုရုပ်ချောတဲ့ပြည့်စုံတာမှရှိနေတာကိုအဲ့တော့အမပါဠိဆိုတာပြည့်စုံတာမှဆိုတာဒီဟိုလိုအပေါ်စားမဟုတ်ဘူးအဲ့ဒီခေတ်ကသူခြေသမထာပြီးတော့တထေးတွေတို့မင်းဆိုရသားတွေတို့မှသူ့ရဲ့ပြည့်စုံမှုကိုခံလို့ရတယ်ကြံတဲ့လူတွေရနော်သူကပြည့်စုံတာလို့ပီတန်းစာဆိုတဲ့နာမည်နဲ့သူတို့အတုံးကတော့ဂဏိကလို့ခေါ်တယ်ဂဏိကဆိုတာပုံဆိုင်ပေါ့သူကတတိတဏ္ဍနေတာအဲ့ဒီမှာသူ့ရဲ့ရှံရွေတော်တွေသူ့ရဲ့အိမ်လုံးကျုံရေးတွေသူကတကယ်တတိလို့နေတာဒါပဲသူကအိမ်တော်မပြူ啊အိမ်တော်မပြူသူကဘာလို့သူဖြည့်ပြောပေးတယ်။ဘာတွေဖြည့်ပြောပေးတာတော့ဆိုရင်သူကအဆိုးကောင်းတယ်။အတီးကောင်းတယ်၊သချင်းဆိုပေးတယ်။ ခုခေတ်တော့ဘာနဲ့နိုင်ရှည်ရမယ်တော့မသိဘူးပေါ့နော်အခုဘာနဲ့နိုင်ရှည်ရမယ်တော့မသိပါဘူး KTV တွေဘာတွေနဲ့ပြောရမလားတော့မသိပါအောင်တော့အဲ့လိုအဲ့မျိုးတွေပေါ့ဆိုကောင်းတယ်တခြင်းဆိုတယ်ကတယ်တွဲကားကြတယ်ရရှိကြီးရရှိတာပါဒါတွေကမဆမ်းပါဘူးနော်အဲ့ဒီလိုဝေဒလီကဒီအမ္မပါဠိနဲ့လာလာပြီးတော့တွဲကားကြတာတို့သချင်းဆိုတာနားထောင်တာတို့တော့ပတ်စံပေးရတယ်အဲ့ဒါနေဆုံး900ပေးရတယ်အဲ့ဒီခေတ်က900ပေးရတယ်ဝေဒလီဝင်ကြီးရမသေးဘူးသူကသူကသချင်းဆိုပြတယ်အဆူအကအတိမုတ်အလွန်ကျွမ်းကျင်တယ်အဲ့ကြောင့်ဟုတ်သူတချင်းဆိုတာနားထောင်ခြင်းနဲ့အိမ်လာပြီးတော့သူကြွေးတာမွေးတာစားခြင်းနဲ့ဆိုလို့ရှိရင်တော့ပေးဝေးသူကပြဿနာနဲ့ချမ်းသာတယ်ပေါ့နော်ပြဿနာနဲ့ချမ်းသာလို့ဝေဒတိမျိုးထဲမှာသူကအဘဝနာဆိုတရားချန်ကြီးကလည်းပိုင်ထားသေးတယ်သူနာမည်နဲ့လိုက်ပဲသူကလည်းတရားချန်ကြီးတခုပိုင်ထားတယ်အဲ့လိုချမ်းသာတယ်သူကဘုရားမချမ်းသာတဲ့နာမည်ကြီးတယ်ဗိမိသာရာကြီးကိုလို့ပြောတော့ဗိမိသာရာအားကြလို့ဝေဒာလီကိုအားကြအတုယူပြီးတော့ဝေဒာလီရာဇဂျုမြို့မှာတာလဝတီဆိုတဲ့အမျိုးသမီးတယောက်အဆိုကကောင်းတဲ့အမျိုးသမီးတယောက်ကို KTV ဖွင့်ပေးထားလိုက်တယ်ပေါ့လေအဲ့လိုပဲပြောတာကောင်းပါအဲ့တော့ရာဇဂျုမျိုးလည်းစီကားလာတယ်တာလဝတီအဲ့တော့တာလဝတီကပထမဘုသူမွေးတော့ဆိုတော့တာလဝတီမွေးတာစီဝကဆိုတယ်တမားတော်ဖြစ်မဲ့စီဝကအဲ့တာလဝတီရဲ့သားပဲဟောတော့ယောက်ျားလေးမွေးလို့ရှင်တော့အပြင်မဲ့ဆွန့်ပစ်ခံရမှာပဲခုခေတ်လိုအမိုက်ပုံနေတော့မဟုတ်ပါဘူးတင့်တော်တဲ့နေရာအပြင်ဆွန့်ထားတယ်တွေ့တဲ့သူကကောက်ယူမွေးစားသွားတာအဲ့တော့ဇီဝကလေးစွန့်လိုက်တဲ့အချိန်မှာနန်းတော်ပြင်ပဲလမ်းလျှောက်ထွက်လာတဲ့ဖေမိသာရရဲ့သားကြီးအစတသက်နဲ့မတူဘူးပေါ့လေသားကြီးသူကတော့မိဖုရားငယ်ကမွေးတာဖြစ်လိမ့်မယ်အစတသက်ကတော့မိဖုရားခေါင်းကြီးကမွေးတာဆိုတော့သူကပါဝါပိုရှိတယ်ပေါ့အဲ့တော့အဘိယမင်းသားဆိုတာတွေ့ပြီးတော့ကောက်ယူပြီးတော့မွေးစားထားလို့ชีวกอกอมาราเพศอเวยามินทามวยถ่าได้ชีวกาหลุสุบิหลุขอเลยเออเวดาลีโออาจะพี่รอตาลาวดีสุเรเคทีวีท่องไล่ตาไอ้นี่ก็เลยตลอดสีกาตัวละบ่ดาเนี่ยไอ้นี่คิดกะเฉยนี่อูมีบ้องทุบยาละเนาะเออที่อัมมัปปาลีอ่ะเมษวะพยาเนี่ยบลุต้วยตรงสอเมษวะพยากะတော်တော်အသက်ရွယ်ရောက်မှအဘပါဠိနဲ့တွေ့တာအသက်တော်တော်ကြီးပြီအဲ့ဒီမှာဝေဒာလီလိမ့်စွီတွေကြီးပွားတိုးတက်လာတာကိုဟန်တာဖို့ရာဝေဒာလီနေနဲ့ဟိုရင်ရာဇဂျုရဲ့နေကမြစ်ရဲ့ဟိုဘက်ဒီဘက်ခင်းကမြစ်ကြီးရဲ့ဟိုဘက်ကမ်းနဲ့ဒီဘက်ကမ်းအဲ့တော့ဒီဘက်ကမ်းမှာပန္တနီဆိုတဲ့ရွာလေးကိုမြို့ပြအဖြစ်တိုးချဲ့ပြီးတော့တည်ထောင်နေတာ။ဘာအတွက်တုံးဆိုရင်တိုးတက်လာတဲ့ဝေဒာလီကိုဟန်တာဖို့ဆိုပြီးတော့အဲ့ဒီမှာလက်စားမှာမြို့သွားတက်တာ။မြတ်စွာဘုရားအဲ့ဒီရောက်သွားတယ်။နောက်ပန္တနီရွာလေးကနောက်ကျတော့ပန္တနီပုတ်မြို့တော်ဆိုဖြစ်သွားတာလေ။အဲ့ဒီပန္တနီရွာလေးကိုမြတ်စွာဘုရားကြွားသွားပြီးတရားတွေတွေဟောပြီးတော့ခိုဘကန်းကိုကူးတာ။ခင်ဗျာမြေရဟိုဘက်ကန်းကူတဲ့အခါကျတော့ဝေဒာလီပိုင်နဲ့ထဲရောက်သွားတယ်ဆိုပါစို့အဲ့ဒီဟိုဘက်ကန်းမှာကောတိကာမဆိုတဲ့ရွာတရွာရှိတယ်ခင်ဗျာမြေကန်းထိပ်မှာကောတိကာမဆိုတဲ့ရွာကောတိကာမလို့ဆိုတာဘာကြောင့်ခေါ်တော့ဆိုမဟာပနာဒဆက်မှလာတဲ့မဟာပနာဒမင်းသားကသူနေသွားတဲ့ပြတ်သက်ကြီးက မြေကဘာပြူတဲ့အခါကျတော့လဲကြပြီအဲ့မြေထဲမှာရှိတယ်ဘာလို့ဆိုရွှေတွေနဲ့တိဆောက်ထားတဲ့ပြတ်တက်ကြီးကိုအဲ့ဒီပြတ်တက်အစွန်ရောက်တဲ့နေရာမျိုးကောတိလို့ခေါ်တာဒီကနေ့တွေအဲ့ဒီဟာရှိတယ်ကလားတွေကအိန္ဒိယသားတွေကကိုတိဂရံကိုတိဂရံကိုတိဂရံလို့ခေါ်ရမှာတယ်သူကကိုတိဂရံကိုတိခာမကိုကိုတိဂရံလို့ခေါ်တာအဲ့ဒီရွာကိုမြတ်စွာဘုရားကြွသွားပြီးတော့သစ္စာတရားဟောတယ်။မြတ်စွာဘုရားကောဋိကမှာရောက်တယ်ဆိုတာသတင်းကြတော့အမ္ဗပါဠိကသတင်းအရင်ရတာနဲ့ဘုရားသူ့အရင်ဆုံးလာတွေ့တာဘုရား။ဝေသာလီကနေထွက်လာပြီးတော့ကောင်းပေလှပေချောပေဆိုတဲ့ယင်နေနဲ့အချမ်းရံနဲ့သူကကိဉ္စီခန်းကြီးနဲ့လာတာ။ချမ်းရံနေများစွာနဲ့သူထွက်ချလာ။ထွက်လာပြီးမြတ်စွာဘုရားစီရောက်လာတယ်ရောက်လာတော့မြတ်စွာဘုရားသူ့တရားဟောတယ်တရားဟောတော့သူကနောက်တည့်ရက်အတွက်ဆွမ်းသာဆိုပြီးပြင်သွားတယ်အဲဒီမှာမြတ်စွာဘုရားရဲ့တရားနာပြီးတော့သူကဘာဖြစ်တယ်ညာဖြစ်တယ်တော့ဘာဝဲတရားနာပြီးတော့နောက်တည့်ရက်ဆွမ်းသာပြင်သွားတယ်အဲဒီသူရောက်ပြီးတဲ့အခါမှာဘုရားကြွလာတဲ့ကြတော့ဝေသာလီပြည်ကလိမ့်ဆွေတွေကထွက်လာကြပြန်တယ်ခန်းကနနထွက်လာပြီးတော့ဘုရားစီလာကြလမ်းရောက်တဲ့အခါအမပါဠိကအပြန်သူတို့ကအလာအဲ့တော့အမပါဠိကသူတို့ပမာမခန့်ညင်လေချင်းပုတ်ပြီးတော့ဆွဲသွားတာခုလို့ဆိုရင်ကပ်ပုတ်မောင်းသွားတာပေါ့နော်သူလည်းနဲ့သူကကပ်ပြီးမောင်းချသွားတော့ဟိုကလိပ်ဆွေမင်းသားတွေကဟာအမပါဠိငါတို့ဘာလို့ဒီလိုလှုပ်ထားတော့ဆိုသူကပြောတယ်ငါဖျားပြင့်ခဲ့ပြီဖျားကိုဆွတ်တော့ပြင့်ခဲ့မင်းတို့နောက်ကျနေပြီဆိုတဲ့အတိတ်ပဲပြောသွားကိုရောက်တဲ့ကလေးစုပြည်တွေကဘုရားကိုဆွမ်းသာပင့်တဲ့အခါကျတော့အဲခေါဏအရိမဲအမပါဠိကပင့်သွားပြီဆိုအာငါတို့ရှုံးကြပြီတဲ့ဒီကောင်မလေးတော်တော်ဆိုးတယ်ပေါ့သူတို့ရှုံးပေးလိုက်ရပြီဆိုပြီးတော့ဖြစ်တာအဲ့ဒါနဲ့မြတ်စွာဘုရားကနောက်တည့်အမပါဠိအိမ်ကိုကြွားတယ်ဘုရားတရားဓမ္မဟောတယ်အဲ့ဒီမှာဘုရားတရားနာပြီးတဲ့အခါမှာသူမျိုးတွေကမျိုးအနီးနားဖြစ်လိမ့်မယ်။တရားဥယျဉ်ကြီးကိုဘုရားကိုလှူတာ။အမပါဠိကသူပိုင်တဲ့တရားဥယျဉ်ကြီးကိုဘုရားကိုလှူလိုက်တယ်အဲ့ဒီချိန်။ဒါမို့ရာဇဂျိုမဇီဝကရဲ့တရားဥယျဉ်ကြောင်းရှိသလိုဒီဝေသာလီမှာလည်းပဲဝေသာလီမဟာဝနာထဲမှာမဟုတ်ဘဲနဲ့ဝေသာလီမြို့ပြင်လောက်တင်ဆိုတော့သိပ်မဝေးတဲ့နေရာမှာအာဘပါဠိရဲ့တရားခြံရှိတယ်။အဲ့ဒါလည်းပဲဖျားကိုလှူလိုက်တယ်ပေါ့။အဲ့ဒါနေတော့ဒီထဲမှာသူကထဲ့ပြောမသွားဘူးဒီထဲမှာနော်။အဲ့သူဆက်ပြောတာဗာပြောတော့ဆိုပရိဥဒါပါဏာကောတိဟိပပ္ပစိံစိနသာသနေ။အဲ့မှာသူသူရဲ့အချမ်းရံတွေကလည်းလွန်များတယ်။ညာတော့အဲ့ဒီရောက်များစွာသောအချမ်းရံတွေနဲ့ယသော်ဘုရားသာသနာတော်မှာသူဘိက္ခုနီဝတ်ခဲ့တယ်တဲ့။ဘိက္ခုနီဝတ်လိုက်တဲ့အခါပတ္တဟံအစလံဌာနထီတာဗုဒ္ဓတာဩရတာ။ယသော်ဘုရားရဲ့သမီးတော်အဖြစ်ရောက်သွားတဲ့အခါကြတော့တဲ့။ခိုင်မာကြန့်ခိုင်တဲ့နိဗ္ဗာန်ဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့တရားတစ်ခုသူရရှိသွားပါတယ်။နောက်ဆုံးနေ့ကျတော့သူပြောတယ်အဋ္ဌိတုသဝတိဟောမိသောတတ္တုဝိသုဒ္ဓိယသူအစွမ်းတကူမြို့မြို့ဖန်ဆင်းနိုင်တယ်။တိဗ္ဗသောတာနဲ့နားထောင်နိုင်တယ်။စေတောပရိယဉာဏတ္တဝတိဟောမိမဟာမုနီသူဟာစေတောပရိယဉာဏ်ကိုလည်းရတယ်။သူများစိတ်ကိုသိနိုင်တယ်။ပုဝေနိဝတ္တဇာနာမိပုဝေနိဝတ္တဉာဏ်လည်းရတယ်။ဒေဝသကုဝိတော်ရိတံဒေဝသကုဘိညာဉ်နဲ့ရတယ်။သဗ္ဗသဝပရိခိဏနတ္ထိတာနိပုဏ္ဏဘောတဲ့။သူဟာအာသဝတွေကုန်ခန်းသွားလို့နောက်ဘဝဆိုတော့သူမှမရှိတော့ပါဘူး။ဒါနောက်ဆုံးနေ့မှာယသောဗျာကိုရှောက်တာ။အတ္တဓမ္မနိရောဓိသူပฏิဘာနိတထေဝါစာ။အကြောင်းတရားနဲ့ပတ်သက်ပြီးတော့လဲအကျိုးတရားနဲ့ပတ်သက်ပြီးတော့လဲအတိညာဏ်နေအကြောင်းတရားနဲ့ပတ်သက်တဲ့အသိဉာဏ်လေးဘာသာစကားနဲ့ပတ်သက်တဲ့အသိဉာဏ်လေးဉာဏ်ပညာနဲ့ပတ်သက်တဲ့အသိပညာတွေနဲ့သူ့မှာပြည့်ပြည့်စုံစုံရတယ်တဲ့ဒါတွေဟာမြတ်စွာဘုရားရဲ့ခြေစူးကြောင့်သူရတာပါတဲ့ကိရိတာသာဝိတမရှံ ကိလေသာတွေကိုသူလောင်မြတ်ပြီးသားဖြစ်ပါတယ်ဘဝသဗ္ဗေပသမုဟတာဘဝတွေအလုံးကိုဖြစ်စီပြီးပါပြီဆိုပြီးတော့နောက်ဆုံးမှာကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့ဆုံးမတိုင်းသူကအပြည့်ဝလိုက်နာကျင့်သုံးပြီးပါပြီဆိုတာအဲ့ဒီကြမှာသူဝွကျွတ်သွားတာပေါ့နော်ဝွကျွတ်သွားတယ်အဲ့တော့သံသရာခရီးသားမှာအမှားလေးတစ်ခုလုံးလိုက်တာနဲ့သူ့ဘဝဟာနှိမ့်ချမှုခံစားရတယ်သို့သောအဲ့ဒီနှိမ့်ချသွားတာဟာလည်းပဲသူဆူတောင်းတဲ့အန်ကြာဖြစ်တယ်လို့ဖြစ်သွားတယ်သူကယုတ်ချောပြရစေဆိုဘဝတိုင်းယုတ်ချောတယ်အဲ့ယုတ်ချောတာကလည်းတပြည့်ဖြစ်သွားတယ်အဲ့ဒါခုနစောကားတာကအပြစ်ရုပ်ချောပြရသည်ဆူတောင်းတာနဲ့အဲ့ဒီဘဝရောက်တာနဲ့ကသူကအန်ကြာလို့ဖြစ်နေနောက်ဆုံးမှာသူရဲ့ကုသကောင်မှုတွေရဲ့အရှိန်အဝါကြောင့်ယန္တမဖြစ်သူရောက်ပြီးတော့ပြိနိဗ္ဗာန်ဆံသွားပါတယ်တဲ့ထူးခြားတဲ့ဘဝထူးခြားတဲ့အလှပိုင်းရှင်အဘပါဠိရဲ့စာကြောင်းကိုခုပိဋကစာပေမှာဒီလောက်ပဲဆိုထားတာရှိပါတယ်အထက်ကရာဒီမှာတော့တီးတဲ့ပို့ပြီးတော့ရေးထားတာရှိအောင်ရှိမယ်ဒါအပါဒနာမှာပါတဲ့ဟာကိုရှင်းပြခြင်းပဲဖြစ်တယ်အဋ္ဌံသူရံအဘပါဠိဘိက္ခုနီဣမကထာယောအဘသိဋ္ဌယခုကဲ့သို့အဘပါဠိမြင့်ရှိတဲ့ဘိက္ခုနီမဟာရသော်ဗျာရဲ့ရှင်းပေါ်မှာကရောယင်းနဲ့တိခါရရေရွဆိုပြီးသူ့ဘဝစာအကြောင်းကိုပြန်ပြောင်းပြီးတော့လျှောက်ကြခဲ့ပါတယ်။တရားချက်ကသူတော်စင်ပရိသတ်ပေါင်းတို့အမပါဠိထေရီမအီပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြတ်အကြောင်းကိုမှတ်သားနိုင်ယူကြပြီးတန်တရာဘဝမှာမှတ်ရထားတွေကိုတတိပြုပြီးတော့မိမိတို့ဘဝမှာအမှားမရှိရအောင်ဆုတောင်းမမှားရအောင်စော်ကားမှုဖြင့်အကုသိုလ်တွေမမှားမိအောင်တတိပြုဆင်းခြင်းလို့ကုသတရားကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ကိုစီကိုစီတတိထား၍ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း
သာဓုသာဓုသာ
ကဲလိုက်ပြီးတော့ဆိုရေးစဲချာအောင်ရှင်ဖေယအ
ရှင်ဖေယ
ဘုရားတပည့်တော်တို့သည
်ဘုရားတပည့်တော်တို့သည်
ဓမ္မအတိညာဓ
မ္မအတိညာ
ဘုရားရှိမသာလင
်ဘုရားရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မြတ်မောပြုနိုင်ပါသောကြောင
့်မြတ်မောပြုနိုင်ပါသောကြောင့
်ဓမ္မအတိညာဓ
မ္မအတိညာ
ဘုရားရှိစေရန
်ဘုရားရှိစေရန
်ရှိသင်ကြလျက
်ရှိသင်ကြလျက်
ဓမ္မတပင်
သမာဓိ
ခြင်းခြင်းပါခြင်းခြင်းပ
ါ
ပြုလို့ကြ၍ပြု
လို့ကြ၍
အပဒါဒါနာ
အပဒါဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
ဘုရားအလှတော်ကို
ဘုရားအလှတော်ကို
ပေးလူကြပါကုန်၏
ပေးလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုန်ထားလျက်
အာယုန်ထားလျက်
အားကြကြပါကုန်၏
အားကြကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
တတ္တဘဝုဒ္ဓ
တတ္တဘဝုဒ္ဓ
စုစုရဖြင
့်စုစုရဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်၏
ယနေ့ယခု
ယနေ့ယခု
အာထုပြုလုပ်ကြရသော
အာထုပြုလုပ်ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်
းဖြစ်ပါစေသတ
ည်းဤကောင်းမှု၏
ဤကောင်းမှု၏
ဘုဘာကကို
ဘုဘာကကို
အမိအဖာ
အမိအဖာ
အဖိုးအဖွာ
အဖိုးအဖွာ
ဆရာသမားမဆောက်၍ဆ
ရာသမားမဆောက်၍
ကဝါသူကဝါသာ
ကဝါသူကဝါသာ
ဒုဏပြမ
ဒုဏပြမ
သတ္တဝါများတို့အား
သတ္တဝါများတို့အား
အမြအမြအ
မြအမြ
ဝေငါပါကုန်၏
ဝေငါပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်
းဖြစ်ကြပါစေကုန်သတည်းအာလုံးတရားသမျှအမြအမြအမြယူတော်အာလုံးရာဇာသမီးအမြ ်မြတ်ရူတော်